ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်နေတဲ့အေအေရခိုင်တပ်တော်ကစခန်းတစ်ချို့ကိုသိမ်းပိုက်နိုင်ကြောင်းကြေညာပါတယ်။စီးရဲတင်းမာမှုတွေကြောင့်အရသာတေကြီးထိခိုက်မှုတွေလည်းရှိနေပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကစစ်ကောင်စီစခန်းတွေကိုဒီလဆန်းတိုက်ခိုက်ခဲ့ရမှာတချို့ကိုသိမ်းပိုက်နိုင်ခဲ့ကြောင်းအေးအေးရခိုင်တပ်တော်ကသတင်းထုတ်ပြန်လိုက်တာပါချင်းပြည်နယ်ပလောဝမြို့နယ်မှာမနေ့ကအထိချင်းလက်ဝစခန်းကုန်းနဲ့ခမောင်းဝစခန်းကုန်းတွေကိုသိမ်းပိုက်နိုင်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ပလောဝမြို့နယ်မှာဒီကနေ့အထိနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့မနေ့ကပလောဝမြို့မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင်းဒေသခံ2ဦးသေဆုံးပြီးကလေး2ဦးနဲ့အမျိုးသား2ဦးဒဏ်ရာရရှိခဲ့တယ်လို့ပလောဝမြို့ကန်2ဦးကပြောပါတယ်
လေရှိပြီစစ်တိုင်းကိုတိုက်ပွဲတွေဖြစ်နေကြတယ်ပြည်ရင်ဒီမင်းညာကပြစ်ခနဲ့ထင်မှဒီကလန်ဒန်စီမံကိန်းမှာလုပ်တယ်ဒိုင်ပါတယောက်လည်းပွေချင်ပြီးဆုံးတယ်ပြည်ရင်ဒီပလဲဝမျိုးပေါ်ရိတ်ခါရက်ကွက်ဘုတ်တီတောင်လာကြရင်အမလည်းအမျိုးသားတယောက်ပွေချင်ပြီးဆုံးတယ်ဒီကလေးတယောက်နဲ့အမျိုးသားတယောက်လည်းပြန်ထင်တယ်ရတယ်ကောဒီမျိုးပေါ်ကလူတွေကတော့နေ့စဉ်နဲ့အများအမပြောမယ်ဆိုကောနေစေရဆွေမျိုးရှိရဝတ်ဆွဲပြင်းနေကြရတယ်က
ောဒါအပြင်ရခိုင်မြောက်ပိုင်းကြောက်တော်မျိုးနယ်ကတောင်ရှိတောင်စစ်ကောင်စီဘူဟာကုန်းကိုလည်းအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲပြင်းထန်နေတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်အေအေတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့စစ်ကောင်စီတပ်ကလက်နက်ကြီးပစ်ခတ်မှုတွေကြောင့်အရက်သားတချို့ထိခိုက်ဒေဆုံးတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်မနေ့ကဆိုရင်လည်းကြောက်တော်မျိုးနယ်အလဲကျွန်းကျေးရွာကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံအရက်သားတဦးဒေဆုံးပြီး၁၂ဦးဒဏ်ရာရရှိခဲ့တယ်လို့အနီးအနားကြေးရွာကကြောက်တော်ဒေသခံတူကပြောပါတယ်
။မနေ့ကညောင်းနနာရီ30မိနစ်တိုးတွင်းမှာလေရနဲ့ဘုံကြည့်ပြီးလူတယောက်တည်တော့တယ်။ဘုံကြည့်တဲ့အခါရစီတယောက်ကတည်ရတော့တယ်။ညကလေး3လကလေးတယောက်ရဲ့နနာရီကလေးတယောက်ရဲ့တည်ပြင်းထန်ပြီးတော့ခြေကူးသခင်ကိုခင်ယူနေပါတယ်။
ကြောက်တော်မျိုးနယ်မှာဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီကတိုက်ပွဲမရှိတဲ့လူနေကျေးရွာတွေကိုလက်နက်ကြီးတွေလေယာဉ်တွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံကျေးရွာသားတွေထွက်ပြေးနေကြရတယ်လို့ထွက်ပြေးနေရတဲ့ကြောက်တော်ဒေသခံတူကပြောပါတယ
်။မြောက်တောင်ရွာကြီးမာလာရွာကြီးအဲ၂ရွာ၃ရွာလောက်ထွက်ပြေးနေရပါတယ်။အခုလည်းပေါက်တာပေါ့ကြီး။ခုနကတည်းကလက်နက်ကြီးကွေ့တဲ့ကြားလိုက်ရပါတယ်မြောက်တောင်ဖက်ကပေါ့။ဟုတ်ကဲ့အခုပြောနေတဲ့ကွေ့နေတာ။မြောက်တောင်ဖဲမှာပဲကွေ့နေရ။ဟုတ်ကဲ့ပြင်းပြင်းထန်ထန်ဖြစ်နေတာပါ။တင်မာတောင်ဒူဟာစိုက်ကွန်စီဒူဟာစကန်ကုန်းကိုခြေကနေပြီးဝင်ပြီးတင်ပတ်နေတာပါလေ
။လက်ရှိတိုက်ပွဲတွေပြင်းထန်နေစေဖြစ်တဲ့ရခိုင်နဲ့ပလောဝမြို့နယ်အတွင်းကစစ်ကောင်စီအနေနဲ့မြို့ပေါ်ရက်ကွက်နဲ့လူနေကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေ၊လေယာဉ်တွေနဲ့ဘုံကျဲတာတွေရှိတယ်လို့အေအေဘက်ကပြောဆိုထားတာရှိသလိုအေအေအနေနဲ့လည်းအရက်သားတွေကိုအကာအကွယ်ယူတိုက်ခိုက်နေတယ်လို့စစ်ကောင်စီဘက်ကပြောဆိုထားတာတွေလည်းရှိနေတာပါ။တိုက်ပွဲတွေထိခိုက်ဒေဆုံးမှုတွေနဲ့ပတ်သက်လို့တိကျအတိပြုနိုင်ခြင်းမရှိသေးသလိုနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့လက်တလုံးမတွေ့ရသေးပါဘူး။အေအေရခိုင်တပ်တော်ရဲ့မနေ့ကထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာပြီးခဲ့တဲ့နိုဝင်ဘာလကစတင်ခဲ့တဲ့စစ်စေအတွင်စစ်ကောင်စီတပ်စခန်းအများပြားကိုထိန်းချုပ်နိုင်ခဲ့ကြောင်းနဲ့ကြံစခန်းတွေကိုလည်းသိမ်းပိုက်နိုင်အောင်တိုက်ခိုက်မယ်လို့ဖော်ပြထားပါတယ်ခင်ဗျာ။